Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသူရစီမြားရှင်လန်းချက်မိကြပါစေ VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ12ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဆိုင်းလိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်စမိုးရပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမှာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့ဒီနေ့ကတော့နယူးယောက်မြို့မြေအောင်ယထာဘူရာယုံတို့ကအကြမ်းဖက်တိုက်ခိုက်ရန်ကြံစီမှုဖြစ်သွားခဲ့ပါတယ်ဂျေရုဆလင်ဟာအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးရဲ့မြို့တော်ဖြစ်တဲ့ကြောင်း EU ကအစ္စရေးဝန်ကြီးချုပ်ကိုပြောလိုက်ပါတယ်ကလသမကလုံခြုံရေးကောင်စီမှာရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်ဒီလိုထူးခြားတဲ့ဒီနေ့ကိုကိုကြောင်လင်းနဲ့အတူတင်ဆက်ပေးသွားမှာခင
်ဗျာကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလော်ရီတဲမှာဆိုရင်တော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခတဲ့နေရပြန်ပူရေးကိစ္စမှာချူရင်းချက်တွေရှိနေတာနဲ့ပတ်သက်ပြီးတော့
Our concerns here are multiple actually. First is simply that the time
frame. HRW လူခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတဲ့အခွင့်အရေးဆိုင်ရာညွှန်ကြားမှုရဲ့စိုးရင်ချက်တွေကိုပြောသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်ရွေးကြအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိတဲ့အကြောင်းနယူးယောက်မြို့မှာပောက်ကွဲမှုရဲ့နောက်ဆက်တွဲအခြေအနေတရုတ်နဲ့ဩစတြေးလျနိုင်ငံတို့ကြားမှာတင်းမာမှုတွေရှိနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အဖတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်ရန်ကြံစည်သူတဦးကလက်လုပ်ဘုံကိုကိုမာကပ်ပြီးနယူးယောက်မြို့ကလူအစီကားဆုံးမြောက်ယထာဘူဒါမှာတင်းလာနေကဖောက်ခွဲမှုပြုလုပ်ခဲ့ပါတယ်အသက်28နှစ်အရွယ်ဘင်္ဂလားဒေ့ရှ်နယ်ဘွားအကာယက်ဦးလာကအဲ့ဒီလိုဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်သူ့အပါအဝင်အနီးအနားမှာရှိနေသူ3ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလာစီယိုကတော့ဒါဟာအကြမ်းဖက်တိုက်ခိုက်ရန်ကြံစည်မှုဖြစ်တယ်လို့ပြောပါတယ်တိုက်ခိုက်သူအနေနဲ့သူ့ရဲ့ရည်မှန်းချက်ကိုပြည့်ဝအောင်မြင်အောင်မလုပ်နိုင်ခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကပြောပါတယ်ဘုံခွဲတိုက်ခိုက်ဖို့ကြံစည်ခဲ့သူအကြမ်းမြင်ပေါ်မှာခွေပြီးလဲကျနေတဲ့ဓာတ်ပုံကိုနယူးယောက်ရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဓာတ်ပုံထဲမှာတော့သူ့ကိုယ်မှာဝတ်ထားတဲ့အဝတ်တချို့စုပ်ပြဲနေပြီးဝမ်းပိုက်မှာလည်းပောက်ကွဲမှုကထွက်လာတဲ့မိခိုးတွေကြောင့်ညှို့မဲနေတာကိုတွေ့ရပါတယ်။ပောက်ကွဲမှုကြောင့်ဒဏ်ရာသွားကြတဲ့အနီးအနားမှာရှိနေသူတွေကတော့နားဥရာနဲ့ခေါင်းကိုက်တဲ့ဒဏ်တွေကိုခံစားခဲ့ကြရကြောင်းသူတို့ကိုကုသမှုပေးနေတဲ့ဆရာဝန်တွေကပြောပါတယ်။ပြည်ထောင်စုအစိုးရနဲ့နယူးယောက်မြို့တော်ကစုံစမ်းစစ်ဆေးမှုတွေဟာအကာရဲ့ဦးလာရှိရာဆေးရုံကလေးမှာမိကွန်ထုတ်ခဲ့ပြီးသူ့အနေနဲ့သူနေတဲ့ Brooklyn အရကတက်ခန်းကိုလည်းတွားရောက်စစ်ဆေးခဲ့ကြပါလေ
။ Jerusalem မြို့ကို Israel နိုင်ငံရဲ့မြို့တော်ဖြစ်သတ်မှတ်ကြောင်း American သမ္မတ Donald Trump ကပြီးခဲ့တဲ့အပတ်တွင်ကြေညာခဲ့ပြီးနောက်ပိုင်းဥရောပနိုင်ငံတွေအားလုံးဒါမှမဟုတ်အများစုကသူတို့ရဲ့တန်ယုံတွေကို Jerusalem ကိုပြောင်းရွှေ့လိုက်မယ်လို့မျှော်လင့်နေကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu ကမနေ့ကပြောဆိုလိုက်ပါလေ။ Belgium နိုင်ငံ Brussels မှာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Federica မော်ဂါရီနီနဲ့အတူရှိနေတဲ့အစ္စရေးဝန်ကြီးချုပ်ကအခုလိုမျိုးပြောဆိုခဲ့တာပါ။သမ္မတ Trump ရဲ့ Jerusalem ကိုအတိမတ်ပြုမှုဟာအချက်အလက်တွေကိုဖြည့်ရှင်းဖို့တင်ပြလိုက်တာပဲဖြစ်ပြီးတော့ငင်းငယ်ရေးကတော့အချိန်နှမနေပေါ်မှာပဲအခြေခံတယ်လို့ဝန်ကြီးချုပ်နတရာဟုကဆိုပါတယ်။ Jerusalem ဟာ Israel ရဲ့မြို့တော်ဖြစ်တယ်ဆိုတာကိုဘယ်သူကမှလည်းမငြင်းနိုင်ဘူးလို့သူကဆိုပေမဲ့လည်း EU နိုင်ငံသားကြီးဖွယ်ဒီမူဝါဒဆိုင်ရာအကြီးအကဲကတော့ဥရောပသမ္မတအနေနဲ့အမေရိကန်သမ္မတရဲ့ဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်အတိမတ်ပြုတဲ့အတိုင်းလိုက်ပြီးတော့လှုပ်ဆောင်မှာမဟုတ်ဘူးလို့ဆိုပါတယ်အေးဒီဂျေရုဆလင်ဟာပါလက်စတိုင်းနဲ့အစ္စရေးတို့နှစ်ဦးနှစ်ဖက်စလုံးသက်ဆိုင်ပြီးတော့ငင်းငယ်ရေးကိုလည်းအဲ့ဒီပေါ်မှာဖြည့်ရှင်းရမယ်လို့ပြောခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့အတွက်ယာရုကနေနှုတ်ထွက်ပေးဖို့အထက်လွှတ်တော်အမတ်၄ဦးကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်အနေနဲ့ယာရုကနှုတ်ထွက်တင်ကြောင်းဒီဆွဆွဲပြောဆိုမှုတွေဟာယုံကြည်ရလောက်တဲ့အနေအထားရှိပြီးအရေးအတွက်လည်းများကြောင်းအခုဆွဆွဲပြောဆိုနေကြတဲ့အမျိုးသမီးတွေရဲ့ထွက်ဆိုမှုတွေကိုသူ့အနေနဲ့နားထောင်ခဲ့ရပြီးအဲ့ဒီအမျိုးသမီးအများစုဟာဝမ်းနဲ့နေကြကြောင်းတင်းလာနေက CNN ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းနယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီအထက်လွှတ်တော်အမတ်ကတ်စတန်ဂီလီဘရန်ကပြောပါတယ်သမရအနေနဲ့ချက်ချင်းယာရုကစင်မပေးရင်လွတ်တော်ကသူ့ရဲ့အမှုအကျင့်တွေအပေါ်စုံစမ်းစစ်ဆေးမှုပြုလုပ်ပြီးအပြစ်ပေးအရေးယူတင်ကြောင်းလည်းအထက်လွှတ်တော်အမဂီလီဘရန်ကပြောပါတယ်။အလားတူတောင်းဆိုမှုတွေကိုဗာမွန်ပြည်နယ်ကတတိပုဂ္ဂလအထက်လွှတ်တော်အမဘန်နီဆန်ဒါစ်၊အော်ရီဂွန်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမဂျက်ဖ်မက်ကလီနဲ့နယူးဂျာစီပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမ Kori Bokaruga let down so get deep pare. Le Mansaya Sogamuri Chulungeres or a Susuja de Jao. Menisuna Pinega, Democrat Teledoma, El Franke, Majaginga, Yaruga Noto Tabira Nama, Tamara Trump Ninele, Yaruga Noto Bebo, Eddie Teledoma, Leuga, down so nigger up to buy.
Syria Nangan to a machine in Russia Taporigo, Tidita, Shochabo, Maitopian Tarelu, Russia Tamara, Bloody Mia putting up Nidonga Betolabare. Syria Nangan. Latakia Pine Mashide Russia leader Chesaiska Heminingo Mune Dongadi Mapting of Lagero Gulum Russia Tamraga Pioso get up to Edimabe Syria Tamra Basha El Asane Tamra Putin Triso Negavare. Syria Tamra Asaku Tokamido Russia Tapuri Syria Nang and Dream Matankuya Sangakune Kongbanga Wenya Lagajalaba Nanganaga Japa the Maridaga Sozon Osugu Syria Ne Russia Tapuriga Nenin and Get Elu Tamra Putinga Piobare. ISSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS ပထမဆုံးချိန်ရောက်လာခဲ့တာဖြစ်ပြီးတော့အီဂျစ်နိုင်ငံကိုသွားမှာစီးရီးယားကိုဝင်ခဲ့တာပါစီးရီးယားသမ္မတဘရှာအက်စ်အာဆတ်ကိုရာထူးကဆုံးခွာဖို့ကြိုးပမ်းကြတဲ့2011ခုနှစ်ကစတဲ့ပုံကံမှုတွေမှာရုရှားတပ်တွေရဲ့ဝင်ရောက်ပတ်သက်မှုကသမ္မတအာဆတ်အတွက်သဘုံနေနေရေးမှာအထောက်အကူဖြစ်စေခဲ့ပါတယ
်ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာနေရပါခင်ဗျာ။ရခိုင်ပြည်မြောက်ပိုင်းရိုဟင်ဂျာအကြမ်းတဲနဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီမှာဒီကနေ့အင်္ဂါနေ့မှာဆွေးနွေးဖို့ရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလူညုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ထွက်လာပြီးတလအကြာမှာအခုလိုထပ်မံဆွေးနွေးကြမှာလည်းဖြစ်ပါတယ်။ AI ခေါ်နိုင်ငံကလူငင်းချမ်းသာကွင်အဖွဲ့ကြီးကတော့ရခိုင်ပြည်မြောက်ပိုင်းမှာ3လကျော်ကြာမြင့်လာတဲ့လူသားမျိုးနွယ်ပေါ်ရာဇဝတ်မှုကျူးလွန်မှုတွေအဆုံးသတ်ဖို့ဒီဇင်ဘာလအတွက်လူငင်းကောင်စီရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့ဂျပန်အနေနဲ့အရေးယူဆောင်ရွက်တင်ကြောင်းတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာအကြမ်းတဲနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂလူညုံရေးကောင်စီကနေမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုနဲ့အတူမြန်မာနိုင်ငံပေါ်လည်းနဲ့ရောင်းချမှုပိတ်ပင်ကန့်သတ်ချက်တွေပါဝင်တဲ့ဆုံးဖြတ်ချက်ကိုချခဲ့ပါတယ်။ဒါကြောင့်လူညုံရေးကောင်စီအနေနဲ့လည်းလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်လိုမျိုးလူ့ခွင့်ရေးရှုတ်ဖော်မှုကိုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူတင်ကြောင်း AI အဖွဲ့ကအကြံပေးထားပါတယ်။
နိုင်ငံရေးနှင့်မျက်နှာမှုဆိုင်ရာဥပဒေတွေကိုမြန်မာဘက်ကဆိုင်းငံ့ထားလိမ့်အောင်မယ်လို့ရရှိနေဦးက Writers သတင်းဌာနကိုပြောဆိုတယ်လို့ဒီမနေ့ကထုတ်ပြန်တဲ့သတင်းထဲမှာဖော်ပြထားပါတယ်။ NLD ဆိုရလက်ထက်မှာအကျွေးတင်မှုတွေတိုးလာနေတဲ့အချိန်ဒီရင်းနှီးမျက်နှာမှုဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေတွေကြန့်ကြာနေတာဟာပို့ပြီးတော့အခက်အခဲကြုံရမယ့်သဘောပါပဲ။စီးပွားရေးပြုပြင်ပြောင်းလဲမှုဟာလက်ရှိမြန်မာပြည်ရဲ့ဒီမိုကရေစီပြောင်းလဲမှုကာလအတွင်းမှာအရေးကြီးတဲ့အချက်တစ်ခုလည်းဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ပိတ်ဆို့အရေးယူမှုတွေရဲ့တက်ရောက်မှုကိုလူညုံရေးကောင်စီအနေနဲ့တုံ့တက်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂစာနာမှုအကူအညီပေးရေးအေဂျင်စီတွေကထောက်ပံ့ပေးနေတဲ့အကူအညီတွေဟာမြောက်ကိုရီးယားကဘေးဒုက္ခတွေနဲ့ရင်ဆိုင်နေရသူပေါင်း73တန်းလောက်အတွက်အသက်တမျှအရေးပါတဲ့အကူအညီတွေဖြစ်ကြောင်းပိတ်ဆို့မှုတွေကအဲ့ဒီအရေးပါတဲ့အကူအညီတွေအပေါ်မလိုလားအပ်တဲ့တည်ရောက်မှုတွေဖြစ်စေနိုင်ကြောင်းလူ့ခွင့်ရေးမဟာမင်းကြီးဇာယီရိုက်ယက်အယ်ဟူစင်ကပဲရစ်မြို့ကနေဗီဒီယိုကတစ်ဆင့်အဖွဲ့ဝင်တွေကိုပြောကြားတဲ့အထက်ထည့်သွင်းပြောသွားတာပါဥပမာတစ်ခုအနေနဲ့နိုင်ငံတကာကမြောက်ကိုရီးယားရဲ့ဗန်လုံငန်းဆိုင်ရာကန့်သတ်မှုတွေချမှတ်ထားတာကိုသူကထည့်သွင်းပြောကြားခဲ့တာမှာစာနာရိတ်ခါရုရှင်နေကျမရေးဆောင်ရှောက်မှုပစ္စည်းကိရိယာတွေနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမြောက်ကိုရီးယားနိုင်ငံသားတွေအပေါ်ပေးနေတာတွေကိုနှေးကွေးသွားစေတယ်လို့ဆိုပါတယ်မြောက်ကိုရီးယားလူ့ခွင့်ရေးအခြေအနေတွေကိုအဓိကထားဆွေးနွေးတဲ့ ကောင်စီရဲ့အထူးစည်းဝေးမှာလူ့အခွင့်အရေးမဟာမင်းကြီးကအဲ့ဒီလိုပြောခဲ့တာဖြစ်ပါတယ်တရုတ်ရုရှားနဲ့ဘိုလီးဗီးယားနိုင်ငံတွေကကန့်ကွက်ထားတဲ့ဂျာကပဲအဖွဲ့ဝင်နိုင်ငံအများစုကထောက်ခံတဲ့အတွက်အဲ့ဒီစည်းဝေးကိုကျင်းပခဲ့တာပါဒါဟာမြောက်ကိုရီးယားရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့
လူခွင့်ရေးကောင်စီကလေ့ကျင့်မြောက်ဇက်တိုက်ဆွေးနွေးကြတာလည်းဖြစ်ပါတယ်ခင်ဗျအမေရိကန်ပြည်ထောင်စုနော့ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်မှာအချိန်တစ်ပတ်ကျော်မီးလောင်ကျွမ်းနေတဲ့ဒီတော်မီကိုနှိမ့်တက်နိုင်အောင်မီးသတ္တမတွေအကြီးအကျယ်ကြိုးပမ်းနေရတော့မှပဲဖြစ်ပါတယ်မီးလောင်မှုတွေကတနေရာမကရှိနေတာဖြစ်ပြီးတော့ရောစဲမှာတော့ဒီ Los Angeles မြို့ ရဲ့အနောက်မြောက်ပိုင်းမှာလောင်နေတဲ့မီးကိုအအောင်ဆက်ပြီးတော့ဝိုင်းပြီးတော့နှိမ့်တက်နေကြပါတယ်ပြည်နယ်သမိုင်းမှာအခုလောင်နေတဲ့မီးကအကြီးမားဆုံးနဲ့ပစ္စည်းမှုအများဆုံးမီးလောင်မှုလည်းဖြစ်ပါတယ်
လောဒက်စတူယာမိုင်မောင်း၃၆၀လောက်မီးလောင်ခံထားပြီးတော့စန်တာဘာဘရာခိုင်မှာအဆောက်အဦးပေါင်း၈၀၀ကျော်မီးတဲ့ပတ်သက်ပါပြီးမီးသက်သမားတွေရဲ့လေထဲကနေကြိုးစားပြီးတော့နှိမ့်တက်မှုတချို့ကတော့အောင်မြင်မှုရှိနေတယ်ဆိုပေမဲ့လေပြင်းတွေတိုက်ခတ်နေလို့ဒီမီးကူးဆက်မှုကအလွယ်တကူနဲ့မြန်မြန်ဆန်ဆန်ဖြစ်နေတယ်လို့ဒီအနာပိုင်ကပြောပါတယ်အဲဒါကြောင့်ဒီအခုနှိမ့်တက်မှုဟာအင်တာမတ်ခက်ခဲ
America the way
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကုချူအောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီပထမဦးဆုံးတင်ဆက်ပေးမှာကတော့ရိုဟင်ဂျာအရေးနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီသတင်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတင်းနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးဖို့ရှိနေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလူမျိုးရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်ထွက်လာပြီးတော့တလအကြာမှာအခုလိုထပ်မံပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်အခုချိန်ထိရိုဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေထိထိရောက်ရောက်ဒီရေးယူကင်တွယ်ဖို့အတွက်လူမျိုးရေးကောင်စီဘက်ကပြက်ကွက်မှုကရှက်ဖွေကောင်းတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းဝေဖန်နေကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဒီဇင်ဘာလ12ရက်နေ့လုံခြုံရေးကောင်စီမှပြုလုပ်မဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်အစီအစဉ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီကနေ့နိုဝင်ဘာလ9ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်နဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဂျိုနာသန်အယ်လင်ကတော့ကြီးညာချက်ပါအချက်တွေကိုမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်မှုရှိမရှိတလအကြာမှာပြန်လည်သုံးသပ်ဖို့ရှိတယ်ဆိုတာမျိုးအခုလိုပြောသွားခဲ့ပါတယ
်. The first time Security Council has spoken in this way for a decade and we will judge Myanmar on judge Burma.
ဒါလူမျိုးကောင်စီအနေနဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြီးညာချက်ပဲဖြစ်ပါတယ်. ဂျုံယူကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လုံဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်.အတွင်းမှုချုပ်ကလုံရေးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လုံရေးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ
။ဒီဇင်ဘာလအတွက်လုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌကတော့ဂျပန်ဖြစ်ပါတယ်။ဒါကြောင့်ဂျပန်အနေနဲ့လုံရေးကောင်စီဥက္ကဋ္ဌဖြစ်လာခြင်းကမ္ဘာလူသားချင်းဆိုင်ရာအကျဲ့အတဲအကြီးမားဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လက်တွေ့ပြသတင်ကြောင်း AI ခေါ်နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးကလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ3လခွဲကြာမြင့်လာတဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုတွေအဆုံးသတ်ဖို့ထိထိရောက်ရောက်အရေးယူဆောင်ရွက်တင်ကြောင်းလဲတောင်းဆိုထားပါတယ်။မနေ့တနင်္လာနေ့ကထုတ်ပြန်တဲ့ AI ရဲ့အကြေညာချက်မှာရိုဟင်ဂျာအကျပ်တဲကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်အရေးယူကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေကြောင်းဝေဖန်ရှုံချထားပါတယ်။အလို့ဆိုးရွားလာတဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဩဂုတ်လကတည်းကဘေးလွယာကိုထွက်ပြေးတင်းရှောင်ခဲ့တဲ့အခြေအနေအတွက်လုံခြုံရေးကောင်စီဘက်ကကြေညာချက်တစ်ခုလောက်ပဲထုတ်ပြန်နိုင်ခဲ့ကြောင်းနဲ့ဒါဟာလည်းထိရောက်မှုမရှိကြောင်း AI လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ရိုဟင်ဂျာအကြမ်းတင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂလူခွင့်ရေးကောင်စီကနေမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုနဲ့အတူမြန်မာနိုင်ငံအပေါ်လက်နက်ရောင်းချပိတ်ပင်တဲ့ကန့်သက်ချက်တွေပါဝင်တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့လည်းလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်လိုမျိုးလူခွင့်ရေးချိုးဖောက်မှုကိုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူတင်ကြောင်း AI အဖွဲ့ကအကြံပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုအတွက်တာဝန်ခံဖို့လုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်တဆင့်ပြီးတဆင့်ဆောင်ရွက်တင်ကြောင်းလဲတိုက်တွန်းထားပါတယ်။နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်မှာတော့ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတပ်အင်အားတွေအလွန်အကျွံအသုံးမပြုရေးတေချာအောင်ဆောင်ရွက်ဖို့အရက်သားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးမှုရှိစေဖို့လူခွင့်ရေးချိုးဖောက်သူတွေနဲ့တာဝန်ရှိသူတွေကိုချက်ချင်းအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ Dabdin Limbansaya Jan Pamu Abawin Galeri Bo Nimban Nisamu Sare Lukun Yi Chupamu Suswe Bo Pulin Yandare Songzan Sese Muri Bilopone Di Dwellem Yama Soya Baka Tasanya Gula Tamaka Puesi Alone Bubang Sawyapu Lonjo Ye Gansi Okataye Jinya Jama Popya Tabarish.
မန်ဂျီနိုင်ပြပြသွားတာပါစတေပြောရမယ်ဆိုရင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြီးတွားကြတဲ့ရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုရှင်းနှစ်ဇန်နဝါရီလ22ရက်နေ့မှာစတင်မှုအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားရရှိလိုက်တဲ့သဘောတူညီချက်မှာချွေးရင်းချက်တွေအများပြားပါဝင်နေတဲ့အကြောင်းအရှေ့ဝဘလူးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဝေဖန်ပြောကြ
အဂုလ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးသွားကြသူများနေရာပြန်ပို့ရေးသဘောတူညီချက်လို့အမည်ပေးထားတဲ့ဒီသဘောတူညီချက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။အဲဒီသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရခိုင်ပြည်နယ်အတွင်းပြန်လာရေးအစီအစဉ်ကိုလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရရှိလိုက်တဲ့သဘောတူညီချက်မှာချုပ်ယွင်းချက်လိုအပ်ချက်တွေအများအပြားပါဝင်နေကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဒီဇင်ဘာလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါတယ်Bill Frelick HRW အဖွဲ့ကဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
် The agreement really in our view is fatally flawed in multiple ways and
ကျွန်တော်တို့အမြင်အရဒီသဘောတူညီချက်မှာတောင်းဆောင်ကနေကြီးမားတဲ့ချွင်းချက်တွေပါဝင်နေတာကိုတွေ့ရပါတယ်ဒီသဘောတူညီချက်ကိုခဏဘေးဖယ်ထားပြီးတော့သဘောတူညီချက်ရေးဆွဲတဲ့နေရာမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေအပြည့်အဝပါဝင်ဖို့ဖိတ်ခေါ်သင့်ပါတယ်နောက်ပြီးတော့ဒုက္ခသည်တွေအနေနဲ့နေရက်ကိုသူတို့သဘောဆန္ဒနဲ့ပြန်လာတာမျိုးဖြစ်တင်ပြီးတော့ပြန်လာကြတဲ့အခါမှာလဲဘေးကင်းလုံခြုံမှုနဲ့ဂုဏ်သိက္ခာရှိတဲ့ပြန်လာမှုမျိုးဖြစ်အောင်လိုအပ်တဲ့အချိန်ယူပြီးတော့ဆောင်ရွက်သင့်ပါတယ်
ဒုက္ခသည်တွေကိုပြန်လက်ခံရေးဆောင်ရွက်တဲ့အစီအစဉ်တွေမှာလိုအပ်ရင်ကုလသမဂ္ဂရဲ့ပါဝင်ဆောင်ရွက်မှုကိုလက်ခံသွားမယ်လို့မြန်မာအစိုးရဘက်ကပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့အစပိုင်းကတည်းကကုလသမဂ္ဂရဲ့ပါဝင်မှုကိုလိုလားကြောင်းပြောထားတယ်လို့ Bill Frelick ကပြောပါတယ်။ဒုက္ခသည်တွေနေရပြန်လာရေးသဘောတူညီမှုရရှိပြီးနှလားအတွင်းစတင်အကောင့်ထဲပေါ်မဲ့ဒီအစီအစဉ်ဟာမြန်လွန်းတယ်လို့ယူဆကြောင်းလဲ Bill Frelick ကပြောပါတယ
်။ Our concerns here are multiple actually. First is simply that the time frame for this is quite premature. I mean the
ကျွန်တော်တို့ကစိုးရိမ်တဲ့အချက်အများကြီးရှိပါတယ်။ပထမတစ်ချက်ကတော့ဒုက္ခသည်တွေပြန်လာနိုင်မဲ့အချိန်စရာဟာအရန်ကိုဆောလွန်နေပါတယ်။လူပေါင်း6သိန်းခွဲကျော်အရမနေရာဆွန့်ခွာထွက်ပြေးရတဲ့အကြောင်းရင်းကိုဖြေရှင်းပေးနိုင်ခြင်းမရှိသေးတာ။နောက်တစ်ချက်ကနေရပြန်လာသူတွေဘေးကင်းလုံခြုံမှုရှိတယ်မရှိဘူးဆိုတာကိုစောင့်ကြည့်နေတဲ့စနစ်ချမှတ်အကောင့်ထဲပေါ်ခြင်းမရှိသေးတာ။နောက်တစ်ခါဒီလူတွေပြန်လာတဲ့အခါတိုင်းပြည်အတွင်းအများနည်းတူလောက်ကန်စားတောက်နေတဲ့အစီအစဉ်တွေကြိုတင်စီစဉ်ထားခြင်းမရှိသေးတာလေပေါ့ပါပါတယ်
။ဒါအပြင်ဒုက္ခသည်တွေနေရပြန်ရေးဆွေးနွေးကြတဲ့နေရာမှာဒုက္ခသည်တွေကိုယ်တိုင်ပါဝင်ပြီးသူတို့ရဲ့သဘောထားတွေကိုလည်းရယူသင့်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေကိုစစ်စစ်တဲ့အစီအစဉ်နဲ့ပတ်သက်လို့လည်း Bill Frederick ကအခုလိုထောက်ပြပါတယ
်။ The verification of residence in Burma is if the requirement is to use documents
မနက်ငယ်ကဒုက္ခသည်တွေကိုပြန်လက်ခံရေးစစ်စစ်တဲ့နေရာမှာစာရွက်စာတမ်းထောက်ထားတွေအပေါ်ခြေခံပြီးတော့လုပ်ဆောင်တာဖြစ်ပါတယ်ဒုက္ခသည်တွေရဲ့အထောက်အထားအများပြားဟာမိလောင်သွားတာဖြစ်စီခံရတာပျောက်ဆုံးသွားတာဒါမှမဟုတ်ခိုင်လုံတဲ့အထောက်အထားအဖြစ်ပြလို့မရနိုင်တော့လောက်အောင်ပျက်စီးသွားတာတွေရှိခဲ့ပါတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလုပ်ဆောင်ခံခဲ့ရလို့ပဲဖြစ်ဖြစ်တွေ့ကြုံလာမဲ့ဘေးအန္တရာယ်ကိုစိုးရိမ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကအလင်းမြန်ထွက်ပြေးသွားကြရလို့ပဲဖြစ်ဖြစ်နီးမျိုးစုံကြောင့်အထောက်အထားတွေမရှိတော့တဲ့သူတွေအများအပြားပါဝင်နေပါတယ
်ဒုက္ခသည်တွေပြန်လက်ခံရေးစီစစ်တဲ့နေရာမှာစီးရီးယားအပါအဝင်တခြားအာဖရိကနိုင်ငံတချို့ကလုဆောင်ခဲ့တဲ့နမူနာတွေကိုယူပြီးစစ်စစ်မှုတွေပြုလုပ်နိုင်တယ်လို့လည်းသူကပြောပါတယ်အခြေခံအားဖြင့်တော့ဖိနှိပ်မှုကိုခံခဲ့ရပြီးအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရသူတွေဒေသခံပြည်သူတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေအကြားယုံကြည်မှုတည်ဆောက်ရေးဟာအရေးကြီးဆုံးအချက်ဖြစ်ကြောင်းအဲ့ဒီလိုယုံကြည်မှုရရှိရတဲ့အတွက်တိဆောက်ဆဲကာလမှာလည်းနိုင်ငံတကာရဲ့ပါဝင်ဆောင်ကြည့်မှုလိုအပ်ကြောင်း Bill Frelick ကပြောပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒုက္ခသည်တွေပြန်လာတဲ့အခါအရင်ကလိုယာယီစခန်းတွေမှာရက်ကာလရှည်ကြာစွာနေထိုင်ရတာမျိုးမဖြစ်ရအောင်ဖြစ်စီခံခဲ့ရတယ်ဆိုတော့သူတို့ရဲ့မူလနေအိမ်နေရာဟောင်းတွေမှာအိမ်အစ်စ်တွေပြန်ဆောက်ပေးတာအပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုစတင်ဆောင်ရွက်နေပြီဖြစ်ကြောင်းမကြသေးခင်ကပြောပါတယ်။ ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှရိုဟင်ဂျာအရေးဒီဇင်ဘာလ9ရက်နေ့ကအထူးအစည်းအဝေးခေါ်ယူကျင်းပခဲ့တာမှာစီဝေးဝဲခေါ်ယူရခြင်းနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သမ္မတကြီးအမ်ရှမင်းအဆန်ရှင်းလင်းတင်ပြခဲ့တဲ့အထက်နိုင်ငံမဲ့ဖြစ်နေတဲ့လူနည်းစုအခြေအနေကိုထိထိရောက်ရောက်ဖြေရှင်းရမှာသူတို့ပေါ်လူမျိုးရင်းနဲ့ဘာသာရေးဆိုင်ရာမုန်းနှင်းမှုတွေကိုရပ်တန့်ရမှာဖြစ်တယ်လို့သူတို့ကိုအတိအမှမပြုတ်ပဲမြန်မာနိုင်ငံအတွင်းနေထိုင်ခဲ့တာကြပေမဲ့တရားမဝင်နေထိုင်သူတွေဆိုတဲ့ပြောဆိုမှုတွေကိုလည်းရပ်တန့်ရမှာဖြစ်ကြောင်းမစ္စတာကော်ဖီအာနန်အဖွဲ့ရဲ့အကြံပေးချက်တွေကိုလည်းအပြည့်အဝလိုက်နာရမှာဖြစ်ကြောင်းဒါ့အပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုရမှာဖြစ်ကြောင်းလူ့အခွင့်အရေးပဋိပက္ခကိုဖြည့်ဆည်းရေးမှာမြန်မာဘက်ကစိတ်ရင်းမှန်နဲ့ကြိုးပမ်းလှုပ်ဆောင်တာမျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအနေနဲ့မတွေ့ရသေးကြောင်းဒီပြဿနာကိုဖြည့်ဆည်းရေးမှာလူသားချင်းစာနာမှုကိစ္စကိုပဲဖြည့်ဆည်းပြီးနိုင်ငံအကြဆွေးနွေးဖြည့်ရှင်းရုံနဲ့လုံလောက်တယ်ဆိုတဲ့အယူအဆကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံကြောင်းထည့်သွင်းပြောကြားခဲ့ပါတယ
်။ကုဇော်ဝင်းလိုင်တင်ပြတော်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။သုရရှင်မြခင်ဗျာနယူးယောက်မြို့ရဲ့အချက်ချကျတဲ့ Port Authority Baskargate အနီးမှာတနင်္လာနေ့မနေ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာမတင်ကားသူကိုရဲကဖမ်းမိထားတယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်မတင်ကားသူအပါအဝင်လူတချို့ဒဏ်ရာရရှိခဲ့ပြီးတော့ဒီတိုက်ခိုက်မှုဟာအကျံပဲကြံစီမှုလို့မြို့တော်ဝင်ကပြောလိုက်ပါတယ်။နယူးယောက်မြို့မှာနေထိုင်နေတဲ့မြန်မာတွေလည်းစိုးရိမ်မကင်ဖြစ်လျက်ရှိကြပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နယူးယောက်မြို့ရဲ့မနေ့လူသူစီကားချိန်မှာမြို့ရဲ့လူအရှုပ်ဆုံး Port Authority ဘတ်စကားချိန်နဲ့ Times Square မြေအောက်ယထာဘူရာဆက်ဆက်ထားတဲ့မြေအောက်ဆိုင်ကူမှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးနိုင်ကြမှာနယူးယောက်ပြည်နယ်နဲ့ဒေသခံအစုအယအားရှိတွေကအခင်းဖြစ်ပွားရာနေရာမှာပဲအသေးစိတ်အချက်အလက်တွေကိုသတင်းစာရှင်းလင်းပွဲမှာတင်ပြခဲ့ပါတယ်။နယူးယောက်ဂေမင်းကြီး James O'Neil ကအခုလိုရှင်းပြသွားပါတယ
်။ Approximately 7:20 a below ground walkway which connects the IMT line
to the Lama Sawyer ဆောင်ရဖြစ်တဲ့ Times Square မှာအမှတ်1နဲ့3ယထားတွေလွန်ပြန်ဆွဲနေတဲ့နေရာမှာဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ကြောင်းရဲကိုအကြောင်းကြားလို့တွားရောက်ခဲ့တဲ့ရဲတပ်ဖွဲ့ကအသက်28နှစ်အရွယ်အမျိုးသားတဦးဒဏ်ရာရနေတာတွေ့ခဲ့ရပါတယ်။သူ့နာမည်ကအကာရဲ့ဦးလာလို့ကျွန်တော်တို့သိရပါတယ်။သူတကောလုံးမီးလောင်ဒဏ်ရာတွေဖြစ်နေပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရအဲ့ဒီအမျိုးသားဟာသူ့ကိုယ်မှာအဖြစ်လုပ်ထားတဲ့ဖောက်ခွဲပစ္စည်းကိုဝတ်ဆင်ထားခဲ့တယ်လို့သိရပါတယ်။သူကအဲ့ဒီဖောက်ခွဲပစ္စည်းကိုတမင်တက်တက်ဖောက်ခွဲခဲ့တာဖြစ်ပါတယ
်။အကာရဲ့ဦးလာဟာစစ်လက်မှရှည်တဲ့ပိုက်ထဲရမ်းထည့်ပြီးဘက်ထရီနဲ့ဝိုင်ယာကြိုးတွေထားတဲ့အိမ်လုတ်ဘုံကိုသူ့ကိုယ်မှာပတ်ထားခဲ့တာဖြစ်ပါလေ။ရဲကနောက်ပိုင်းမှာထုတ်ပြန်တဲ့ဓာတ်ပုံတွေကသူကမြေကြီးပေါ်မှာလဲနေပြီးသူ့အိမ်ကြီးလဲမိလောင်ကသူ့ဝန်ပိုက်ကလည်းအယောင်မဲနေတာတွေ့ရပါလေ။ဘ ਹੁ အစုရရဲနဲ့နယူးယောက်စွန်စန်းစစ်ဆေးသူတွေကတော့ဦးလာကိုတင်ထားတဲ့ဆေးုံမှာပဲစစ်ဆေးနေပြီးဘရိုကင်မှာရှိတဲ့သူ့ရဲ့နေအိမ်ကိုလည်းတွားရောက်ရှာဖွေခဲ့တယ်လို့ဆိုပါလေ။ဒီတိုက်ခိုက်မှုကြောင့်မတင်ကားသူအပါအဝင်နောက်ထပ်လူသုံးဦးဒဏ်ရာရရှိခဲ့ပြီးစိုးရိမ်တဲ့အခြေအနေမှာမရှိရဘူးလို့သိရပါတယ်။တကယ်တော့ဒီ Times Square နေရာဟာလူသူစီကားတဲ့နေရာဖြစ်တဲ့အတွက်ကြောင့်တည်ဆုံးဒဏ်ရာရရှိမှုများနိုင်တဲ့အတွက်ကြောင့်ဒါဟာအကြမ်းဖက်တိုက်ခိုက်မှုကြံစီမှုတရဖြစ်တယ်လို့ New York ပြည်တော်ဝန် Bill de Blasio ကပြောခဲ့ပါတယ
်။ Let's be clear as New Yorker
ကျွန်တော်ရှင်းရှင်းပြောချင်တာကတော့မြေအောက်ယထာတွေကိုအများဆုံးအသုံးပြုပြီးတော့ New York မြို့နယ်လူတွေရဲ့ဘဝကအဓိကလှုပ်ရှားနေတာပါ။မြောက်ရထားသွားလာမှုတွေမှာတိုက်ခတ်မှုဖြစ်တယ်လို့ကြားလို့ရှိရင်တက်ပြီးတော့စိုးရိမ်ရပါတယ်။နောက်ထပ်ပြီးတော့ရှင်းရှင်းပြောချင်တဲ့ချက်ကတော့ဒါဟာအကြမ်းဖက်တိုက်ခတ်မှုကြိုးပမ်းမှုပါပဲ။ဒီတိုက်ခတ်မှုဟာသူမှန်းတယ်လို့မအောင်မြင်ခဲ့တာကတော့ဖျားမလို့ပါပဲ
။ဦးလာဟာလွန်ခဲ့တဲ့ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအမြဲတမ်းနေထိုင်ခွင့်ရရှိထားသူဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တန်ယုံကတော့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ရမှာကမ္ဘာတစ်ဖက်အကြမ်းဖက်လုပ်ရတွေကိုဆန့်ကျင်ပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကလုံးဝတိခတ်မှုမရှိတဲ့ policy ကိုအခိုင်အမာဆွဲကင်တယ်လို့ဖော်ပြထားပါတယ်။ဒူလာဟာဘယ်ယူရဲ့ချင်းနဲ့အခုလိုတိုက်ခိုက်တယ်ဆိုတာကိုတဲကွဲစွာမသိရသေးပေမဲ့ IS အစိုးရတွေကိုအားကျလို့ဖြစ်နိုင်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။သူ့အနေနဲ့တကူတော်လှုပ်ဆောင်နေပုံရတယ်လို့လည်းယူဆကြပါတယ်။နယူးယောက်မြို့မှာမြန်မာတွေဘဝအများပြားလဲနေထိုင်ကြတဲ့အတွက်ကြောင့်ခုလိုပောက်ကွဲမှုကြောင့်လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြတယ်လို့သိရပါတယ်။နယူးယောက်မြို့ကကိုမိုးချန်းက
မတင်ကြတဲ့ဟာတွေ့တယ်ဆိုလို့ရှင်တော့အကွာပြောကြပြီ။ဘာကြောင့်လဲဆိုတော့မြို့ကန်အစိုးရကွန်နိုက်ကအစပေါ့နော်။ If you see something say something ဆိုတဲ့ဆောင်းပုတ်ပေါ့နော်။အဲ့ဒါကတော့ဒီမှာအကုန်လက်သုံးစကားလို့သင်တယ်။အမေတခုမြင်လို့ သင်္ကာမကင်းဖြစ်ရင်အများဆုံးလာပြီးအကြောင်းကြားပါဆိုတော့စံပုတ်ပေါ့လေအဲ့စံပုတ်လေးကအခုဒီမှာလူတွေရဲ့ပါဇက်ထဲမှာဆွဲနေကြတယ်ဆိုတော့အဲ့လိုမျိုးတွေလောက်လာတဲ့ဟာတွေကဟိုးရင်တော့မရှိဘူးဟိုနောက်ပိုင်းဟိုရှိလာတယ်ကျွန်တော်တို့မြို့မှာရှိတဲ့မြန်မာနိုင်ငံသားတွေကိုနိုင်လေနေထိုင်ကြလာတဲ့အချိန်ကျတော့ဒီလိုမျိုးအနေအထားမျိုးတွေဖြစ်လာတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံသားတွ ဲတော့သတိထားပြီးတွားကြလာကြရတာပေါ့
အင်ဘူရောပြောကွင်းရမြို့သမီးဆာရာဟက်ဂဘီဆန်ဒက်စ်ကတော့ဒီပောက်ကွဲမှုကိုကြည်ချင်းအဖြစ်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချဖို့ရှောက်ထားကြသူတွေကိုပုံမတင်းကျပ်တဲ့စီးနှင်းတွေနဲ့စီစစ်ချမှတ်ဖို့လွှတ်တော်ကပြထန်းတင်တယ်ဆိုတာကိုတက်တည်ပြရာရောက်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ပါရှင်
။ဒါကတော့တင်းနာနေမင်းနဲ့ပိုင်နယူးယောက်မြို့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုဒေါ်လတ်လတ်တန်းစူးစီးတင်ပြသွားတာဖြစ်ပါတယ်။သွားရရှင်များခင်ဗျာ။နိုင်ငံရေးမှာဝင်ရောက်ပတ်တဲ့နှောက်ယှက်မှုတွေနဲ့နှစ်နိုင်ငံကြားမှာတူယိုလုပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဩစတြေးလျနဲ့သူ့ရဲ့အကြီးဆုံးဂုဏ်သက်ပဲတရုတ်နိုင်ငံကြားမှာတင်းမာမှုတွေရှိလာနေပါတယ်။ဩစတြေးလျရဲ့ပြည်တွင်းနိုင်ငံရေးကိုတရုတ်ကဝင်ပြီးတော့ဆက်ဖက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကတရုတ်ဘာသာစကားကိုတုံးဆွဲပြီးတော့အပြင်းပြင်းထန်ဝေဖန်လိုက်ပါတယ်ဒီအကြောင်း VOE သတင်းတောက် Field Marshal သတင်းပေးပို့ထားတာကိုခိုးကြောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Australia နိုင်ငံရေးအတွင်းခင်မီနီးတွေနဲ့တိုင်းတစ်ပါးရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိနေတယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကအခိုင်အမာပြောလိုက်ပါတယ်။ Australia တိုက်ခန့် Labor Party ရဲ့အထက်လွှတ်တော်မှ Sam Dastyari ဟာချမ်းသာကြွယ်ဝတဲ့တရုတ်စီးပွားရေးသမားတဦးနဲ့နှိစက်သူဖြစ်ပြီးသူ့ကို Australia အစိုးရကစုံစမ်းစစ်ဆေးမှုတွေတေချာလုပ်နေပါတယ်။တောင်တရုတ်ပင်လယ်ဆိုင်ရာတရုတ်ဆိုရရဲ့မူဝါဒကိုထောက်ခံကြောင်းတွတ်တော်မတ်ဆမ်တက်စတီယာရီကထုတ်ပေါ်ပြောဆိုခဲ့ပြီးတော့သူ့အတွက်တရားဝင်ဆေးကိုလည်းတရုတ်တထေးကပေးတာကိုသူကလက်ခံတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ Australia Labor Party ရဲ့ရည်တည်ချက်ကတော့ဝန်မခံဘဲညှင်းဆန်နေပါတယ်တွတ်တော်မတ်တက်စတီယာရီဟာတရုတ်နဲ့ Australia နိုင်ငံကြားသူ့လူကိုယ်ပတ်သားတချို့လုံနေတဲ့သူလို့ Australia အစိုးရအစိုးရဝန်ကြီးတူကပြီးခဲ့တဲ့လအတွင်း Australia လွှတ်တော်မှာကြေညာချက်ဆောင်ထုတ်ပြန်ခဲ့ပါတယ်အီရန်နိုင်ငံဘွားဩစတြေးလျအထက်လွှတ်တော်မှဒက်စတီယာရီကတော့သူဟာဩစတြေးလျမျိုးချစ်ပုဂ္ဂိုလ်တူဖြစ်ကြောင်းနဲ့အမားကင်းစင်နေသူတော့မဟုတ်တဲ့အကြောင်းတွင်တွင်ပြောနေပါတယ်။ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘော့ကတော့တရုတ်ရဲ့ချင်းချောက်မှုကိုဩစတြေးလျနိုင်ငံကငြင်းခံနေမှာမဟုတ်ဘူးလို့ပြင်းထန်တဲ့စကားလုံးတွေကိုသုံးပြီးတော့ပြောဆိုခဲ့ပါတယ
်။ Modern China was founded in 1949 with these words.Zhonghua Renmin Zanshi La
တရုတ်လူမျိုးတွေနိုးကြားထားကြတော့ဆိုတဲ့စကားလုံးနေနဲ့ခေတ်စ်တရုတ်ပြည်ကို1949ခုနှစ်ကထူထောင်ခဲ့တာပါဒါဟာတရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့ဂုဏ်သိက္ခာကိုခိုင်မာစေတဲ့အသုံးအနှုန်းပါအခုတော့ Australia နေနိုးကြားထားကြတော့ဆိုပြီးကျွန်တော်တို့ပြောပါပြီ
Australia နိုင်ငံရဲ့ပါတီတွေကိုနိုင်ငံခြားအလူငွေတွေပေးတာနဲ့ပတ်သက်ပြီးတားမြစ်တဲ့ဥပဒေသစ်တွေကိုလည်း Australia မှာပြတ်ထန်းခဲ့ပြီးတော့တခြားနိုင်ငံအတွက် Australia ရဲ့ဒီမိုကရေစီကိုထိခိုက်ပျက်ပြားအောင်လုပ်တဲ့သူကိုထောင်ချလို့ရတဲ့ဥပဒေပြဋ္ဌာန်းချက်လည်းပေါ်လာပါတယ်။ဩစတြေးလျရဲ့ပြည်တွင်းရေးကိုနိုင်ငံသားကဝင်ရောက်ဆက်ဖက်နေတယ်ဆိုတော့ဝန်ကြီးချုပ်ထမ်ပေါ်ရဲ့ပြောဆိုမှုကလက်ခံနိုင်စရာမရှိဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်ဆွမ်းကပြောပါတယ
်။ဝမ်တွေအော်တလျာ领导人有
ဩစတြေးလျခေါင်းဆောင်တူကအခုလိုပြောဆိုတဲ့ကိစ္စဟာကျွန်တော်အတွက်တော့အံ့ဩစရာပါ။ဒီလိုမှတ်ချက်ချမှုတွေကဂျာမနီပဲတရုတ်ကိုနစ်နာအောင်သတင်းတွေဖန်တီးတဲ့ဩစတြေးလျကတချို့တာဝန်မဲ့သတင်းမီဒီယာတွေအတွက်အကွက်ကောင်းပါပဲ။ဒါတွေကတရုတ်နဲ့ဩစတြေးလျနှစ်နိုင်ငံအရေးကိုအစိတ်အတော့ဖြစ်စေပါတယ်
။စောင့်ကြည့်လေ့လာသူတွေရဲ့အဆိုအရတရုတ်နိုင်ငံရဲ့အဆုံးစွန်ရွယ်ချက်ကတော့ဩစတြေးလျဟာအမေရိကန်နဲ့ဝေးကွာလာပြီးတရုတ်နဲ့ပို့ပြီးတော့နီးကပ်လာစေရေးပဲလို့ဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်ဩစတြေးလျဝန်ကြီးချုပ်ထမ်ပေါ်ရဲ့ပြောဆိုချက်ကတော့တရုတ်နဲ့ပတ်သက်ပြီးတော့ဩစတြေးလျဘက်ကနိုးကြားထားကြွလိုတဲ့သဘောပြတ်သားလိုက်တာပဲလို့လေ့လာသူတွေကပြောကြပါတယ်။တရုတ်ဟာဩစတြေးလျရဲ့အကြီးအမားဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကတော့1950ပြည့်နှစ်အစောပိုင်းကာလတည်းကတည်းကဩစတြေးလျနဲ့စစ်ရေးဆက်ဆံမှုတွေနိနိကက်ကရှိလာခဲ့တဲ့နိုင်ငံဖြစ်ပါတယ်
။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာ VOE American တန်ရဲ့ကြာတာပရင်းနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းတူ 24, 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေခင်ဗျာဆိုတော့ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနေမိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ3240တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါထူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။ Passion Season တွေကိုတင်ဆက်တဲ့အခါမှာတော့
ဟိုမကြသိငယ်ထွက်တဲ့ဘန်ကောက်ဘုဆိုကြီးလိုက်လို့ရှိရင်ထိုင်းက26တိတက်သွားတယ်။ကျွန်တော်တို့ကဗီယက်နမ်က14ဆင့်တက်တယ်ကျွန်တော်တို့က14
ဆင့်ဒါကတော့ Passion စီးပွားရေးကဏ္ဍမှာနားဆင်ကြရဖို့ရှိပါတယ်။ဒါပြင်တူတာစုံလင်း American တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မပြက်ကောက်နှုတ်တင်ပြပေးပါမယ်။
အရင်ဆုံးတင်ပြပေးချင်တာကတော့ Washington Post တင်းစားကြီးရဲ့ Editor အာဘော်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းအရှိန်အဟုန်ကောင်းလာနေပါတယ်။မြန်မာနိုင်ငံအပေါ်ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှအင်္ဂါနေ့ကသဘောတူဆုံးဖြတ်ခဲ့ပါတယ်။နောက်တစ်ချက်မှာပဲအမေရိကန်အောက်လွှတ်တော်အမတ်တွေကရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုလုပ်ငန်းတွေပြန်ပြီးတော့လှုပ်ဆောင်နေမှုနဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်ဆိုင်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။အမေရိကန်လွှတ်တော်နဲ့သမ္မတဒေါ်နယ်ထရန့်အစိုးရတို့ဟာမြန်မာစစ်ကောင်းဆောင်တွေပေါ်အရေးယူဒဏ်ခတ်ပိတ်ဆို့ဖို့ကိုဦးတည်ပြီးတော့ဆောင်ရွက်နေကြပြီဖြစ်ပါတယ်။ EU ဥရောပတမက္ကရာကလည်းအလားတူလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလောက်ဖိအားပေးမှုတွေကမြန်မာစစ်ကောင်းဆောင်တွေနဲ့ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့အရက်သားအစိုးရပေါ်တက်ရောက်မှုရှိအောင်မဖြစ်သေးဘူးလို့ရေးသားထားပါတယ်။နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုပယ်ချတဲ့နေရာနဲ့လူညာတွေပေါ်အထင်သေးမုန်းတိကြတဲ့နေရာမှာမြန်မာလူမှုအတိုင်းပိုင်းဟာတိတ်ကိုညီညွတ်နေတယ်လို့လည်းရေးသားထားပါတယ်။လူညာတွေပေါ်စနစ်တကျဖိနှိပ်မှုတွေပြုလုပ်နေတယ်၊တပ်ဖြတ်မှုတွေ၊အုပ်စုလိုက်အာဏာကျင့်တာတွေ၊ကြေးရွာတွေကိုမီးရှို့တာတွေပြုလုပ်နေပါတယ်ဆိုပြီးတော့စုံစမ်းစစ်ဆေးဖော်ထုတ်တဲ့သတင်းတွေထွက်ပေါ်နေပေမဲ့မြန်မာစစ်တပ်ကတော့မဟုတ်မှန်ကြောင်းခုခံပြောဆိုနေဆဲရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒါတွေကိုထုတ်ပြောပြီးစစ်ဗိုလ်ချုပ်တွေကိုဖိအားပေးရမယ်အစားကုလသမဂ္ဂလူခွင့်ရေးအကြီးအကဲကလူမျိုးတုံးတက်ဖြတ်မှုဖြစ်ပေါ်နေတဲ့အရေးရောမျိုးပြောဆိုတာဟာဖွံ့ဖြိုးဆဒီမိုကရေစီနိုင်ငံအတွက်အန္တရာယ်ရှိတယ်လို့အနောက်နိုင်ငံတွေကအစိုးရတာဝန်ရှိသူတွေကိုပြောခဲ့တဲ့အကြောင်းရေးသားထားပါတယ်။မြန်မာစစ်ကောင်းဆောင်နဲ့ရှေ့စဉ်နောက်စဉ်ဆိုသလိုဒေါ်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုမကြခင်ကတွားရောက်ခဲ့ပြီးသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းတရုတ်အစိုးရဟာမြန်မာနိုင်ငံအပေါ်ကုလသမဂ္ဂကပြစ်တင်ဝေဖန်တာအရေးယူတာမျိုးလုပ်ခဲ့ရင်ဆန့်ကျင်မယ်လို့ပြောထားတာဖြစ်ပါတယ်။ရိုဟင်ဂျာတွေလက်တလောခိုလုံးနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းဟာကမ္ဘာပေါ်မှာအကြီးအမားဆုံးဒုက္ခသည်စခန်းတွေကတစ်ခုဖြစ်ပြီးကောင်းကောင်းစီမံခန့်ခွဲအုပ်ချုပ်နိုင်မှုမရှိရင်အစွန်းရောက်သမားတွေလူတစ်ဆူဆောင်းရနေရာကြီးဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။လူသားစုပေါ်ကျူးလွန်နေတဲ့ပြစ်မှုတွေကိုအေးမြေဝဲထားရင်ရက်ဆက်မှုတွေဟာအဆိုးဆုံးအခြေအနေကိုရောက်သွားနိုင်တယ်လို့လည်းရေးသားထားပါတယ်။ဘန်ကောက်ပို့သတင်းစာရဲ့အတွင်းမြင်အဘော်ကဏ္ဍမှာတော့ဆောင်းမချင်လာရီဂျကင်ကရိုဟင်ညာအရေးနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေများလာနေချိန်မှာမြန်မာနိုင်ငံဘက်ကတန်တမာရေးရထိုးစစ်တရက်ကိုစတင်လိုက်ပြီးဆိုပြီးတော့ရေးသားထားတာကိုဖတ်ရပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီကနေမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေပြန်ပြီးတော့ချမှတ်ရေးအတွက်ကြိုးစားနေကြတဲ့အခြေအလက်ပိုင်းနိုင်ငံတွေနဲ့အာရှတိုက်ကမွတ်စလင်နိုင်ငံတွေကိုဆွဲဆောင်မှုအတွက်ရည်ရွယ်ပြီးတော့ပြုလုပ်တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒါကတော့ကိုဖီအန်နန်ရဲ့အကြံပြုချက်တွေပေါ်မြန်မာအစိုးရရဲ့ကျိုးပန်းအကောင့်ထဲဖော်နေမှုတွေကိုအကြံပေးဖို့အတွက်ထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးဟောင်းဆူရကီယက်စတီယာထိုင်ခေါင်းဆောင်နဲ့နိုင်ငံတကာအကြံပေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒါဟာနိုင်ငံတကာကနေဖိအားပေးတောင်းဆိုနေတဲ့အစိုးရအနေနဲ့ပွင့်လင်းမြင်သာအောင်လုပ်ဖို့နဲ့ရခိုင်ဒေသကိုလူခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေတွားရောက်ခွင့်ပေးဖို့တောင်းဆိုနေတာကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဒီအဖွဲ့မှာအမေရိကန်အထက်လွှတ်တော်အမတ်ဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်ယူခဲ့သူဘီလ်ရစ်ချတ်ဆင်ဆွီဒင်နိုင်ငံကပါလီမန်တဘာပတိအဘင်အလင်းတောင်အာဖရိကကနိုင်ငံရေးသမားရော့ဖ်မေယာဒေါက်တာလော့ဒ်အီရာဒါစီအစရှိတဲ့နိုင်ငံတကာဝါရဲ့နိုင်ငံရေးသမားတွေနိုင်ငံတကာစစ်ဆေးညှိနှိုင်းရေးအတွေ့အကြုံရှိသူတွေပါဝင်တယ်လို့ရေးသားထားပါတယ်ခင်ဗျာ
အစိုးရတည်ရဲ့အောက်ဆုံးစစ်အုပ်ချုပ်ရေးဆိုင်ရာရက်ကြီးအုပ်ချုပ်ရေးယူကောက်ပွဲတွေကိုတနင်္ဂနွေနေ့တိုင်းတာနဲ့စတင်ဆောင်နေကြပြီဖြစ်ပါတယ်။အန်အေဒီအစိုးရလက်ထက်မှာပထမဆုံးအကြိမ်ကျင်းပတဲ့ဒီရက်ကြီးအုပ်ချုပ်ရေးယူကောက်ပွဲတွေညပတ်သက်ပြီးတော့အခက်အခဲတွေအလားအလာကောင်းတွေအပြင်သရရှင်တွေကရောဒီယူကောက်ပွဲတွေအပေါ်မှာစိတ်ဝင်စားမှုရှိပါရဲ့လားယူကောက်ပွဲဆောင်ရွက်မှု ဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
အင်္ဂါညတိုင်းရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Lip service.
So that we can buy it. Salon bang ga. L-I-P lip ga. No ka. S-E-R-V-I-C-E service ga. The cuckoo go lo sang bida. So that Skype phone ye tie yai tibe ga ro. No ne. The cuckoo go lo sang bida po. Lip service de lai pet de kriya ga ro. G-I-V-E. Give. Da mam ho. B-A-Y. Pay. Pit bio. Give lip service. Da mam ho yin. Pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တခုခုကိုလုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair.But they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလုံထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလုပ်ပြီးဖို့သူတို့မှာရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American Indian တို့ English တင်ကန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုချိန်အားဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးကြားရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ပြီးခဲ့တဲ့ပတ်စီးပွားရေးကဏ္ဍမှာ NLD အစိုးရလက်ထက်တွင်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာစီးပွားရေးလုပ်ကိုင်စားတော့လို့မကောင်းဘူးဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့မူဝါဒချမှတ်တဲ့နေရာမှာလည်းနိုင်ငံတကာနဲ့ရှင်းနေအောင်ကိုယ့်ဘက်ကဘယ်လိုကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့လက်တွေ့ကျတဲ့မူဝါဒတွေရှိဖို့လိုအပ်တဲ့အကြောင်းကိုအပိုင်း1နဲ့2မှာတင်ပြခဲ့ပြီးဖြစ်ပါတယ်။အခုသတင်းမှာမှာတော့လက်ရှိချမှတ်အကောင့်ထဲပေါ်နေတဲ့စီးပွားရေးမဟာဗျူဟာပြောင်းလဲပစ်ဖို့လိုမလားဆိုတာကိုစာရေးဆရာဒေါက်တာတင်မောင်တန်းကဆွေးနွေးထားတာကိုစီးပွားရေးကဏ္ဍရဲ့အပိုင်း3ဖြစ်နေအခုဇော်ဝင်းလိုင်ကတင်ပြထားပါတယ်ခင်ဗျာ။
ရှိအနေနဲ့အစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုမကောင်းတဲ့အတွက်တိုင်းပြည်စီးပွားမတိုးတက်တာစီးပွားရေးအခြေအနေဟာရုတ်ရော်မသွားရင်တောင်အရင်အစိုးရလက်ထက်ကတည်းကပိုပြီးကောင်းလာတာမျိုးမရှိဘူးစသဖြင့်စီးပွားရေးလုပ်ငန်းရှင်တွေတက်သည့်ပညာရှင်တွေနဲ့ပြည်သူအများစုကပါယူဆနေကြတာဖြစ်ပါတယ်မကြာသေးခင်ကကြောက်ရွံ့ခဲ့တဲ့ပြည်ရင်းကလူလူစစ်တမ်းတချို့မှလည်းအဲ့ဒီအတိုင်းဖော်ပြနေကြတာပါအနေနဲ့အစိုးရတက်လာကလေးကခန္ဓာဆောင်မှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝန်ကြီးဌာနအလိုက်ရတရားစီမံကိန်းတွေချမှတ်အကောင့်ထဲပေါ်လာပေမဲ့လိုအပ်ချက်တွေလွဲချော်မှုတွေရှိနေတယ်ဆိုတာကိုပြသနေတာလားဒါမှမဟုတ်အဲ့ဒီလှုပ်ဆောင်မှုတွေရဲ့ရလဒ်ကိုတွေ့မြင်နိုင်ဖို့အချိန်ဆောင်းနေသေးတာလားဆိုတာကိုသိနိုင်အောင် အစိုးရဘက်ကမူဝါဒချမှတ်သူတွေနဲ့နှိစမှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ထားတာတွေကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြပေးနေတာဖြစ်ပါတယ်။အရင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တာတွေနဲ့လက်ရှိအစိုးရရဲ့ဆောင်ရွက်မှုကွာခြားချက်ကိုဆရာတင်မောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်။အရင်တော့ကဆိုရင်နှိုင်းယှဉ်ပြီးတော့မပြောချင်ဘူးပေါ့နော်။ဒါပေမဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတစ်ခုလုံးကလည်းအလုံးမဖြစ်တော့ဘူးဖြစ်သွားတယ်။ကြံတဲ့နေရာတွေမှာကလည်းလုံနိုင်ကြိုင်တာကိုရှော့ပေးနိုင်တဲ့ဟာမရှိဘူး။ဘန်ကောက်ပို့ဆိုမကြသိငင်ကထွက်တဲ့ဘန်ကောက်ပို့ဆိုကြီးလိုက်လို့ရှိရင်ထိုင်းက26တိတက်သွားတယ်ကျွန်တော်တို့ကဗီယက်နမ်က14ဆင့်တက်တယ်ကျွန်တော်တို့က14ဆင့်ကြာတယ်ဆိုပြီးသူကပြောတယ်အဲ့တော့စီးပွားရေးလောက်တာခိုင်တာပတ်ဝန်းကျင်မှာလည်းဖွင့်တာကိုစိုက်လက်မတက်လောက်လာတာမတွေ့ရဘူးပေါ့နော်ဆိုတဲ့အခါကျတော့ပြန်လာကစီးပွားရေးလောက်တာခိုင်တာပတ်ဝန်းကျင်ကိုဖန်တီးဖို့ဆိုတဲ့အခါမှာစောစောကပြောခဲ့တဲ့စီးပွားရေးသဘောဆောင်တဲ့ညီရဲ့အရင်နီးရဲ့မျက်စိရဲ့ဒီသုံးခုအခြေခံကိုလည်းအားပေးဖို့လိုတယ်
စီဝါရေးလောက်ကင်ဖို့လွယ်ကူနိုင်မဲ့နီလန်းတွေကိုလည်းအစိုးရဘက်ကဖန်တီးပေးဖို့လိုတယ်လို့ဆရာတမောင်တန်းကဆိုပါတယ်
။နောက်တစ်ခါလုံဖို့ကင်ဖို့လွယ်ကူလာအောင်ဖန်တီးတဲ့ဖြစ်လျှော့ရေးတွေကိုလည်းလုပ်ဖို့လိုပါတယ်။အဲ့ဒါတွေကိုကြီးလိုက်တဲ့အခါကျဘယ်သူကမလုပ်နိုင်လဲဆိုတော့ဒူးတံပရာဦးဆောင်တဲ့အဖွဲ့ပေါ့နော်။အဖြစ်လျှော့တာကိုလုပ်တယ်လို့ပြောပေမဲ့လို့ activity တွေကိုဖြစ်လျှော့နိုင်တယ်လားလုပ်နေတယ်လားဆိုတာကြတော့လေအပြည့်မမြင်သာဘူးပေါ့နော်။မသိတာလည်းကျွန်တော်တို့မသိရတာလည်းဖြစ်ချင်းဖြစ်မှာပေါ့။ဆိုတဲ့အခါကျတော့အကုန်လုံးတစ်ခုလုံးကိုပြန်လဲသုံးသပ်စဉ်းစားပြီးတော့ဒီဇိုင်းတစ်ခုတော့လုပ်ဖို့လိုမယ်လို့ထင်တယ်။မဟုတ်လို့ရှိရင်တော့ဒီဟာကဘယ်လိုဖြစ်နေမလဲဆိုရင်အရင်တုန်းကပိတ်ထားခဲ့တဲ့စနစ်ရဲ့အချိန်အဟုန်တိုင်းဆက်သွားတာဖြစ်ပြီးဖွင့်ခဲ့တဲ့အချိန်ဟုန်ကရပ်သွားတယ်။အရင်2017မတိုင်ခင်နဲ့ရှိခဲ့တဲ့ပိတ်ဆို့ထားတဲ့အခြေခံတွေကပြန်လဲအားကောင်းလာပြီးတော့တွန်းသွားတာမျိုးဖြစ်သွားလိမ့်မယ်လို့ထင်တယ်။အဲ့ဒါဆိုလို့ရှိရင်တော့စီဝါရေးတိုးတက်မှုကပို့ပြီးတော့ဖြစ်တယ
်။အစိုးရရဲ့စီးပွားရေးမဟာဗျူဟာစဉ်းစားပုံလွဲချော်နေသလားလို့လဲဆရာတမောင်တန်းကမေးခွန်းထုတ်ပါတယ်
။အဲ့တော့ခုနပြောနေတဲ့စီးပွားရေးသမားတွေလှုပ်လှုပ်ကြိုင်လို့မရဘူး။ဘက်ဆက်တာကိုအားမှဆောင်းလို့လုပ်ငန်းတွေကတော့ကောင်းလာတယ်။ဆောင်းလို့စိုက်တာကြီးတစ်ခုလုံးအားပေးတယ်ဆိုတော့စိုက်တာကြီးတစ်ခုလုံးပို့မျိုးလောက်အောင်လှုပ်လိုက်တယ်။အားပေးလိုက်တယ်ဆိုတော့အဲ့ဒီကနေအလုပ်ကိုင်တွေပေါ်လာမယ်ဖြစ်သွားမယ်။အခုကဘက်ဆက်တာကိုအားပေးလဲဆိုတာအခုကြည့်လိုက်လို့ရှိရင်တော်တော်လေးညင်ဖို့တော်တော်လေးခက်တယ်ထင်တယ်။ဒါတစ်ခုပါနဲ့။မဟာဗျူဟာစဉ်းစားပုံကြီးတစ်ခုလုံးမှာထင်ကြံနာရှိတယ်လို့ကိုကထင်တယ်အဲ့ဒီခါမှာမာဗျူဟာသူတို့ကလည်းပြောတာပေါ့နော်မာဗျူဟာရတော့စဉ်းစားတာရှိပါတယ်လို့ပြောမျိုးဒါပေမဲ့တကယ်တမ်းကအဲ့ဒီလိုခုနပြောတဲ့သဘောပေါ့နော
်လက်ရှိ NLD အစိုးရကချမှတ်ဆောင်ရွက်နေတဲ့မူဝါဒပုံစံနဲ့အိနီးချင်းထက်နေကဆောင်ရွက်နေတဲ့ပုံစံတစ်ခုကွဲလဲချက်ကိုလည်းဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်သူကတော့ဒီဟိုမူဝါဒ12ချက်နဲ့တော့ပြောတာပေါ့နော်အဲ့ဒီ12ချက်ကနေသူကဟိုသွားတဲ့95ချက်ကိုထပ်ထုတ်ထားတာအသေးစိတ်ပေါ့အဲ့ဒီအစနဲ့ကြတာလေဘာလုပ်မလဲဆိုတော့ဒါပေမဲ့နော်လှုပ်ချင်တာတွေအများများပြီးတော့အဲ့ဒါကြီးလိုက်လို့ရှိရင်ဝင်းကြီးဌာနတွေအကုန်လောက်တာအကုန်ပါသွားအောင်ပေါ့နော်ပြဿနာကဒါကအရင်အစိုးရအဖွဲ့တုန်းကလည်းဒီကောင်ကကြီးတယ်အဖိဖို့ပြဿနာကိုမလုပ်နိုင်လေဘူးထိုင်းရဲ့ budget ကိုသွားပြီးတော့ပြန်ပြီးနည်းနည်းကြည့်လိုက်အဲ့ဒီထိုင်း budget ရဲ့ website ကအဲ့ဒီမှာသူကဒီ pie chart လေးနဲ့ပြထားတာရှိတယ်အရင်ကောင်းတယ်နော်ဥပမာအားဖြင့်သူက global competitiveness အတွက်သုံးမယ်ဆိုတာအတွက် administrative structure ကြီးကိုပြင်တယ်ပြင်ဖို့အတွက်28ရာခိုင်နှုန်းလား24ရာခိုင်နှုန်းသုံးတယ်အများဆုံးသုံးတယ်သူကနော်ထိုင်းကအဲ့ဒါဆိုလို့ရှိရင်အဲ့ဒီကောင်နဲ့ခုနပြောနေတဲ့ doing business မှာထိုင်းက26ထိတက်သွားတာနော်တက်သွားတဲ့အထိဖြစ်တာနဲ့ဆက်ဆက်နေတယ်သူကမဟာဗျူဟာတစ်ခုလုံးရှိတယ်သူဘလို့ဝင်မယ်ဘယ်နေရာမှာဖြေလျှော့မယ်ဘလို့တွေသွားမယ်ဆိုတော့သူကမဟာဗျူဟာစဉ်းစားထားတဲ့အရာကြီးတစ်ခုလုံးရှိကျွန်တော်တို့ကမရှိဘူး budget ကအဲ့ဒီမဟာဗျူဟာအောက်ကနေစဉ်းစား
လက်ရှိအစိုးရမှာမဟာဗျူဟာပိုင်းဆိုင်ရာအားနည်းချက်တွေရှိနေတယ်လို့သူကပြောပါတယ်
။အခုကျွန်တော်တို့စဉ်းစားတာကြအဲ့လိုမဟုတ်ဘဲနဲ့ဌာနတွေပေါ်မှာအခြေခံပြီးတော့ budget တွေကိုစဉ်းစားလို့ဖြစ်နေတယ်။မဟာဗျူဟာမရှိတဲ့အတွက်ကြောင့်မဟာဗျူဟာအားနည်းတဲ့အတွက်ကြောင့်ပေါ့မရှိတဲ့လို့မပြောချင်ဘူးပေါ့နော်။မဟာဗျူဟာပိုင်းမှာစဉ်းစားပုံအားနည်းတဲ့အတွက်ကြောင့်မူဝါဒပိုင်းမှာလည်းအားနည်းသွားတယ်။သူကမဟာဗျူဟာဆိုတော့အဲ့ဒီမဟာဗျူဟာကလည်း vision နဲ့ဆိုင်သွားပေါ့။ငါဘလို့သွားမယ်ဘလို့ဝင်မယ်ဆိုတော့မျှော်မြင်ချက်ပေါ့မျှော်မြင်ချက်ပါလေကျွန်တော်တို့ကအားနည်းတယ်မမျိုးရင်ချက်ကလည်းသူကမပြောတာတော့မဟုတ်ဘူးပြောတယ်တောင်ဆောက်စုကြီးကပြောတယ်နော်အာဆီယံနိုင်ငံတွေကိုဆယ်နှစ်အတွင်းမှာမြည်ရမယ်စင်ကာပူအနည်းငယ်ဆက်မှာကြော်ဖြာမယ်ဖြစ်နိုင်လားမဖြစ်နိုင်တာတွေပါထားဒါလေးကို vision ဖြစ်နေယူရင်ခန္ဓာအသီးသီးကအာဆီယံကိုငါဌာနကမြည်အောင်ဘာလဲသူ define လုပ်ဖို့လိုလာတယ် vision ကို every department ကလုပ်ရမယ်အာဆီယံဆိုတာဘာလဲဆိုတော့သူရှားရမယ်အဲ့တော့အဲ့ဒီဟာကို define လုပ်ပြီး goal ကို set ဒီ vision ကို setting လုပ်ထားရမယ်လုပ်ပြီးတဲ့ခါကျမှသူကအဲ့ဒီဟာကိုရောက်အောင်မဟာဗျူဟာငါဘယ်လိုရောက်အောင်သွားမလဲဆိုတာမဟာဗျူဟာကို အဲ့ဒီ how ဆိုတာကိုသာစဉ်းစားတာအခုကခုနပြောနေတဲ့ခေါင်းဆောင်ကတော့သူ့ရဲ့ vision ရှိတယ်တောင်းဆန်းစီဒါပေမဲ့အဲ့ဒီ vision ကိုဒီဘက်ကိုအလုံးအနေနဲ့အစင့်စင့်ပေါ့နော် vision ကနေမှာပြောပြီးမူဝါဒကနေမှာ account တွေဖော်မှု program တွေကိုတောင်းလျှောက်ပြီးစဉ်းစားနိုင်တဲ့ဟာမရှိဘူးစဉ်းစားခေါင်းပေါင်းကိုမသိဘူးလို့ပြောရမလို့ဖြစ်နေတယ်အဲ့လိုပြောတော့မသိဘူးပေါ့နော်စဉ်းစားပြီးပဲအုပ်စုတစုကလည်းလိုရတယ
်အစိုးရရင်ဆိုင်နေရတဲ့ပြဿနာကချမှတ်ထားတဲ့မဟာဗျူဟာတွေကိုပံ့ပိုးပေးနိုင်မဲ့capacity လို့ခေါ်တဲ့လုံနိုင်ကြိုင်နိုင်တဲ့အရေးချင်းရှိသူတွေမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။
အဲ့တော့ तू ကခုနပြောနေတာ तू ဒုတိယပြဿနာ energy ကြုံရတဲ့အခက်အခဲပါလို့ဆိုတော့ institution level ကိုရောက်တော့လေ။ तू ကမှတော့မူဝါဒတွေကတစ်ခုနဲ့တစ်ခုသိမ့်မကွာဘူး။အရင်ဦးသိမ့်ချိန်နဲ့ဒါပဲလို့ပါဒါပဲ။ဒါပေမဲ့တကယ် account ထဲပေါ်တဲ့ design ကိုလုံးဝမဲ့အဆင့်ရောက်သွားတဲ့အခါကျ capacity မရှိတာနဲ့ तू ကထိတ်တိုက်သွားတူးနေ။ तू ဝင်လာတဲ့အခါမှာ तू ကဘေးလူကို तू ကဆွဲမသွင်းဘူး။ bureaucracy နဲ့ပေါ်ဖို့လိုတယ်။ bureaucracy ကcapacity ကိုသူ့ကိုမပေးနိုင်မပေးနိုင်တဲ့ခါသူကလည်းအဲ့ထက်မှပိတ်မိနေလို့ဖြစ်သွားတယ်လို့ကိုကတော့အဲ့လိုထင်တယ
်အစိုးရမှလိုအပ်နေတဲ့လူဆွမ်းအားအရင်အမြင့်နဲ့လုံနိုင်ကန်နိုင်စွမ်းရှိသူလုံလောက်မှုမရှိတဲ့အားနည်းချက်ကိုတခြား INGO တွေပြည်တွင်းကတက်သည့်ပညာရှင်တွေနဲ့အစိုးရကိုပံ့ပိုးပေးနိုင်မယ့်အဖွဲ့အစည်းတွေဖွဲ့စည်းပြီးအစားထိုးလှုပ်ဆောင်သွားမယ်ဆိုရင်တော့လက်ရှိလိုအပ်ချက်တွေကိုအတိုင်းအတာတစ်ခုအထိဖြည့်ဆည်းပေးနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ်ခင်
ကိုယ်စဝင်းနိုင်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါကိုအောင်စီစဉ်တည်ဆက်ထားတာဖြစ်ပါတယ်
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအီမီရောမှာအမျိုးသားခရစ်မတ်သစ်ပင်မိထွန်းညီပွဲကျင်းပသလိုပင်မလွတ်တော်အဆောက်အဦအနောက်ဖက်မြခင်ပြည်မှာလည်းလူလူရဲ့သစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်မတ်သစ်ပင်ကိုဒီဇင်ဘာ6ရက်နေ့ညနေကမိထွန်းညီခဲ့ကြပါတယ်။ညနေ9နာရီမှာခရစ်မတ်သစ်ပင်မိထွန်းညီတဲ့ခန္ဓာစတင်ကျင်းပတာဖြစ်ပြီးအောက်လွတ်တော်ဥက္ကဋ္ဌဘောဘရိုင်ယန်လည်းတက်ရောက်ပါတယ်
။5 4 3 2 1Today!
အခုနှစ်အတွက် Christmas တစ်ပင်ကို Montana ပြည်နယ်အနောက်မြောက်ဘက်ကခုတနိုင်အမျိုးသားတစ်တော်ဥယျာဉ်ကနေပို့ဆောင်ပေးခဲ့တာဖြစ်ပြီး노ဝင်မာ၈ရက်နေ့ကခုန်လှည့်ခဲ့တာပါ။အဲဒီနောက်တော့ American ပြည်အောင်စုတဝမ်း truck ကနေဖြတ်ပြီးမြို့တော် Washington DC ကိုပို့ဆောင်ပေးခဲ့ပါတယ်။ပေးရှိစင်နီးပါအမြင်ရှိတဲ့ခရစ်မတ်သစ်ပင်ဟာနိုဝင်ဘာလ28ရက်နေ့မှာဝါရှင်တန် DC ကိုရောက်လာပြီးလန်ကီမှာသတင်းနှစ်ပတ်ခွဲကြာမြင့်ခဲ့ပါတယ်ခရစ်မတ်သစ်ပင်မှာစွန့်ရင်အသုံးပြုမှုနေပါတဲ့မီလုံလေးတွေတက်ဆင်ထားပြီး2018ခုနှစ်ဇန်နဝါရီ1ရက်နေ့ထိတိုင်အောင်ညနေစည်းစာချိန်ကနေည7နာရီအထိနေ့စဉ်မီထွန်းညှိသွားမှာပခရစ်မတ်ရာသီကာလဖြစ်တာကြောင့်ခရစ်မတ်ဖိုးဖိုးကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်လာပါပြီ။ကလင်ငယ်တွေကိုလိုရာစုပေးဖို့ကုန်တိုက်တွေဖခင်เจ้าတွေမှာစောင့်ကြုံနေကြတဲ့ဆန်တာတွေကိုတွေ့နိုင်တယ်လို့။ရောင်စုံအလှဆင်မီထုံဘွဲတွေနောက်အားကစားဘွဲတွေမှာဆိုရင်လည်းဆန်တာတွေကိုတွေ့လာရပါပြီ။မကြသေးခင်ရက်ပိုင်းအတွင်းမင်းပြည်နယ်အနောက်ပိုင်းကနယူရီမြို့ကလေးမှာကျင်းပတဲ့နှင်းလျှော်စည်းပွဲမှာဆိုရင်လည်းဆန်တာ160လောက်ပါဝင်ခဲ့ပါတယ
်။
Sunday River ပွဲတော်အတွက် Santari ဟာတောင်ဆောင်ပေါ်ကနေနှင်းလျှော်စီးခဲ့ကြတာဖြစ်ပြီး18ချိန်ယောက်ကျင်းပလာတာလည်းဖြစ်ပါတယ်ဒီပွဲကရတဲ့ရန်မုံငွေတွေကိုတော့ Data Ring ကပရာဟိတအဖွဲ့တွေကိုလှူဒန်းသွားမှာပါ Boston မြို့ကနေလာတဲ့အသက်50အရွယ် Santa တဦးဖြစ်သူ Yelena Walsh ကဒီနှင်းလျှော်စီးပွဲဟာသူ့ရဲ့အားလည်းရဲ့ယာတီအစပွဲတော်ဖြစ်တယ်လို့ပြောရတယ်သူဟာရုရှားနိုင်ငံမှာတုန်းကနှင်းလျှော်စီးသမားတဦးဖြစ်ပြီးအခုအခါမှာစီးပွားရေးအကြံပေးတဦးဖြစ်ပါတယ်ရရှာမှဆိုရင်ခရစ်မတ်ပွဲမစင်ရွေးပဲနှစ်သက်ကူးပွဲတွေသာဆင်ရွေးပါတယ်ဒီမှာအခုလိုပွဲတော်ကျင်းပတော့နှင်းလျှော်စီးရာသီအတွက်စစည်းပြပြီးစန်တာလိုဝစ်လွတ်လွတ်လပ်လပ်နဲ့လူငယ်တယောက်လိုလှုပ်ခွင့်ရတဲ့အတွက်အင်မတန်ပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ဒီပွဲတော်မှာပါဝင်သူတွေဟာစန်တာဝစ်စုံအပြင်မုတ်စိန်မွေးအဖြူကောင်းဆောင်အုတ်ထုတ်အနီတွေကိုလည်းဆောင်းအောင်မှာဖြစ်ပြီး15ဒေါ်လာအနည်းဆုံးလှူဒန်းရပါတယ်။အွန်လိုင်းကနေတဆင့် Pawan Nedu is saying to Yara Pibi, Semini Dima, Pawan Nedu, Yetra Pitwake Relu, Puero Jimbae, Puepioguina, Dasi Lambert Capioare, Tenetetene, Luja Nyalare, the Ninshosi Puerama, Dola Nahongayati, Lumi Yashi Gavare. Los Angeles Gulayo Leper to Toramimaga, Hollywood, Yoshin Ireka, the Maiwan Niarine, Yoshin the Yo Soundigo, Lelan Chishuli Shivare, Oscar Yoshin Tujan Zubida Dolby Kamagule, Toyo Leper Javare, Gukamaro, Ainian and Malamagama, Dita Ganine, Layo Leper to the Town Down in the Piare Saloni B. Pippi, Alusion Way, Yoshin Tolo to the Gale, Tisau Set Piare Go, Toyo Chishu B. Jija Nivare. Tango and Selau Dunga Tinshare, Yoshin Dilsoni Pite, Douglas Fairbanks, Mary Pickfone, the Cha Hollywood Joe Moriga, Yoshin the Manyangu Portu Tare Piare, Shizen Esu Biro Jambi Tarawa, Nit Dojabima Piare Sopite Jong, Piare Nujaimu, Kerry Brawaga, Agulo Shimbiare.
And it just didn't happen for
me. Ajanta Kumo to Kune, Dilau Jabarawa, Nasuna, he won't Jimabe, General Sony Ravi. Not on Saku Jani, Piare Punle Namapi. Los Angeles ma shi tin ne pya dai to khu naw so no shi la ba bi
dollar 388 tan dan pya dai ma lu 1000 san kham ma to khu pa win bi yau shin ye gu tin set pon tamai chang a sin sin ne ni pinya ri pyaung ne la pon ko pya ta ma wa da pyin wizard of us lo ganway yau shin ni de ga wit son ni ko le pya ta tha ma wa brawa ga
As you're moving through it, it'll be like a journey.
He does the loo, now that the coo be the coo. Mari, two yamales, Rago, Yolin Adalum, you are. The Kazile, a day go, Pianyo Dazalu, Kanazi Yamachi beach, Arikiku, Lila Namawa.
The Piara is how being not Lebeki Dori, yes, and Ari Piwa Tomelu. Los Angeles Mural, Eric Rasadiga Bioware.
And I think they wander around, wondering where they can experience.
Kulo, Yoshi and the Majau, so so Lilin, Lila Lu Yame, India, Bamashi, Males, Rago, Kidwariga, DJ Nidava.
Brooklyn Red Hook Yamashire, Emma's Torch, Sure Satasima, the Rimpako Yapai Masuye, Luja Miare, Manene Nileza Ponsare Branch, Yoncha Pivare, Brooklyn Ma, Elu Sani Miavi Mele, Emma's Torch, Saima Yonchare, Sasa Riguro, Wunani Pite Dokadere, Lugong Guduri, Leka Lumio Laduriga Pinsin Pira Walu, Sado Sain Panshin Pite, Kerry Brody Gapioware.
There are depths of knowledge and experience.
ဆိုတော့စားသုံးသူတွေအတွက်အစားအသောက်ကောင်းကောင်းပြင်ဆင်ပေးဖို့နဲ့တစ်ဖက်မှာလည်းတတိချာချာတင်ကြားပြသပေးပါတယ်တစ်ခုခုနားမလည်ဘူးဆိုရင်လည်းအချိန်ယူရှင်းပြပေးပါတယ်အမတ်စ်တော့ချ်စားသောက်ဆိုင်မှာတောက်ကြနေကနေတနင်္ဂနွေနေ့အထိတနင်္ဂနွေပြီးတရင်ရှိပတ်ကြာတင်ကြားပို့ချပေးပါတယ်တနင်္ဂနွေရောက်သူတွေအနေနဲ့အစားအသောက်ချက်ပြုတ်ပြင်ဆင်မှုအစီအစဉ်ကိုဝိုင်းစပုံမှုတွေကတင်ကြားပေးတာပ
အလုတ်တက်မှာယာရူလဲတူဘဝတက်ကိုလည်းစတင်ထူထောင်နိုင်ခဲ့ပါတယ်။နောက်ထပ်ဘာတွေဆက်ဖြစ်မလဲဆိုတာကိုတွေးပြီးစိတ်လှုပ်ရှားမိပါတယ်
။စောသောဆိုင်ကိုပိုလူစီကားတဲ့နေရာသစ်ပြောင်းရွှေ့နိုင်ဖို့ဘရိုဒီကမျှော်လင့်နေပြီးနယူးယောက်နဲ့တခြားမြို့တွေမှာနောက်ထပ်စောသောဆိုင်ကိုဖွင့်လှစ်နိုင်ဖို့ကြိုးစားနေပါတယ်။နောက်နေ့အတွင်းဒုက္ခသည်50လောက်ကိုလည်းတနံပေးသွားဖို့စီစဉ်နေတယ်လို့သူကပြောပါတယ်ခင်ဗျာ။
ဒါကတော့ကုအောင်စီစဉ်တက်ဆက်တဲ့တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဒီဇင်ဘာလ10ရက်နေ့ရောက်တိုင်း1948ခုနှစ်မှာက
လသမဂ္ဂအထွေထွေညီလာခံကပြဋ္ဌာန်းခဲ့တဲ့လူခွင့်ရေးကြေညာစာတမ်းကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာတဝန်းမှာနိုင်ငံတကာလူခွင့်ရေးနေ့ကိုကျင်းပကြပါတယ်။ဒါဟာလူသားတွေမလွဲမသွေခံစားရမယ့်ရပိုင်ခွင့်ဖြစ်ကြောင်းပထမဆုံးကမ္ဘာလုံးဆိုင်ရာကြေညာချက်တစ်ခုလည်းဖြစ်ပါတယ်။လူသားတိုင်းဟာသူ့ရဲ့ဓမ္မမဟုတ်သူ့မရဲ့ဘဝကိုဘယ်နေရာမှာဘယ်လိုရှင်သန်မယ်ဆိုတာကိုဆုံးဖြတ်ပိုင်ခွင့်ကိုယ့်ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်ပြောဆိုခွင့်ကိုယ်ကိုးကွယ်ခြင်းနဲ့ဘာသာကိုဖြစ်စေဘာမှမကိုးကွယ်တာပဲဖြစ်စေကိုယ်တိုင်ရွေးချယ်ပိုင်ခွင့်တရားဥပဒေအောက်မှာအထက်အောက်အဆင့်တန်းခွဲခြားမှုမရှိဘဲဒန်းတူညီမျှဆက်ဆံမှုရခွင့်လူလူရေးရာတွေမှာပါဝင်ဆောင်ရွက်ခွင့်ရှိဖို့ရည်အပြင်တိုင်းပြည်လူမှုအတိုင်းဝိုင်းနဲ့ဘုံအနာဂတ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့ပူပန်မှုကိုထုတ်ဖော်ပြောဆိုပိုင်ခွင့်တွေရှိကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ American ပြည်ထောင်စုကဒီလူသားတွေရဲ့အခြေခံရပိုင်ခွင့်တွေကမ္ဘာတဝန်းမှာတိုးတက်လာစေဖို့လှုံ့ဆော်မှာဖြစ်ကြောင်းတန်ဋိဌာန်ချထားတာပါ။လူသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်တရင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာသဘောထားကွဲလွဲပိုင်ခွင့်တွေရှိတဲ့ဝန်းကျင်တစ်ခုကိုဖန်တီးပေးရမယ်လို့ American ပြည်ထောင်စုကထိုင်ငိုင်မာမာယုံကြည်ကြောင်းလူလူရေးရဆိုင်ရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးစတီဗ်ဂိုးစတင်းကပြောပါတယ်။ဒါအပြင်တခြားနိုင်ငံကအစိုးရတွေနဲ့ဆက်ဆံတဲ့အခါမှာလည်းအမေရိကန်ပြည်ထောင်စုကအဲ့ဒီအချက်ဟာဒီမိုကရေစီခိုင်မာရေးအတွက်အရေးပါကြောင်းအဲ့ဒီကမ္ဘာခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နိုင်ငံသားတွေကိုဒီလိုဝန်းကျင်မျိုးနဲ့ရှင်သန်ပြီးကြီးထွားအောင်ဖန်တီးပေးဖို့အတွက်တာဝန်ရှိကြောင်းသိစေတယ်လို့လည်းပြောပါတယ်။အထူးသဖြင့်ကမ္ဘာတလွှားကတိုင်းရင်းသားလူနည်းစုတွေဟာပြည်နိုင်မှုတန်ကိုခံနေကြရတာပါ။နိုင်ငံအတော်များများမှာလူမျိုးစုဖယ်ရှားရှင်းလင်းရေးတွေလုပ်နေတာကိုတွေ့နေရတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Goldstein ကပြောပါတယ်။ဒီလိုလှုပ်ဆောင်နေမှုတွေဟာလက်ခံနိုင်စရာမရှိသလိုဒီလိုချိုးဖောက်မှုတွေကိုတိအောင်ဖော်ထုတ်ဖို့အတွက် American နိုင်ငံသားတွေအနေနဲ့တာဝန်ရှိပါတယ်လို့လည်းပြောပါတယ်။ကမ္ဘာကြီးကိုပိုးပြီးကောင်းမွန်တဲ့နေရာဖြစ်အောင်လုပ်ဖို့အတွက်ကျွန်ုပ်တို့မှတာဝန်ရှိပါတယ်။သဘောထားမတူဆန့်ကျင်မှုဆန္ဒရှိသူတွေဆန့်ကျင်ပိုင်ခွင့်ရဖို့လိုလားတယ်လို့တည်င်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလူလူကတကယ့်ကိုအလေးထားကြစေချင်ပါတယ်။ဒါအပြင်ကမ္ဘာတစ်လွှားမှာလူအများမနစ်သက်တဲ့အခြေအနေအောက်မှာနေထိုင်ရသူတွေအနေနဲ့သူတို့နဲ့အတူအမေရိကန်ပြည်ထောင်စုကအတူရှိနေကြောင်းသူတို့ရဲ့အတန်းတွေကိုနားထောင်နေပါကြောင်းနဲ့သူတို့အတွက်ဆက်လက်ပြီးတိုက်ပွဲဝင်ပေးမှာဖြစ်ကြောင်းသိစေချင်ပါတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဂိုးစတင်းကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တာဖြစ်ပြီးတော့ VOE ရဲ့အားဝမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOE အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိခိုင်းတူမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေဆက်လက်နားဆင်နေကြတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကအကြေညာပေးပါလိမ့်မယ်
။ကျမ်းဖက်တိုက်ခိုင်ရန်ကြံစည်သူတို့ကလက်လုပ်ဘုံကိုကိုမကပ်ပြီးနယူးယောက်မြို့ကလူအစီကားဆုံးမြောက်ယထာဘူရာမှာတင်းလာနေကဖောက်ခွဲမှုပြုလုပ်ခဲ့ပါတယ်။အသက်28နှစ်အရွယ်ဘင်္ဂလားဒေ့ရှ်နယ်ပါအကာယဦးလာကအဲ့ဒီလိုဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်အသူအပါဝင်အနီးနားမှာရှိနေသူ2ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။နယူးယောက်မြို့တော်ဝန်ဒီဘီဒီဘလာစီယိုကတော့ဒါဟာအကြမ်းဖက်တိုက်ခိုက်ရန်ကြံစီမှုလို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံရတဲ့အတွက်ယာရုကနေနှုတ်ထွက်ပေးဖို့အထက်လွှတ်တော်အမတ်၄ဦးကတင်းနာနေမှာတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်အနေနဲ့ယာရုကနှုတ်ထွက်တဲ့အကြောင်းစင်နာရုပ်သံတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းနယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်မှကာစတန်ဂီလီဘရန်ကပြောလိုက်ပါတယ်။အလားတူပဲဘမွန်ပြည်နယ်ကအထက်လွှတ်တော်မှဗန်နီဆန်ဒါဂျက်ဖ်မာကလီနဲ့နယူးဂျာစီပြည်နယ်ကအထက်လွှတ်တော်မှကိုရီဘူကာတို့ကလည်းတောင်းဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂလူညီရေးကောင်စီမှဒီကနေ့အင်္ဂါနေ့မှာဆွေးနွေးဖို့ရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလူညီရေးကောင်စီရဲ့မြန်မာအရေးကြေညာချက်ထွက်လာအပြီးတလအကြာမှာအခုလိုထပ်မံဆွေးနွေးကြမှာလည်းဖြစ်ပါလိမ့်။မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အသားနဲ့ချီတဲ့ပြည်သူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးပိတ်ဆို့အရေးယူမှုတွေရဲ့တက်ရောက်မှုကိုလူညီရေးကောင်စီအနေနဲ့တုံ့တက်ပေးဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုလိုက်ပါလိမ့်။
ဒါကတော့သတင်းချင်းချစ်ကိုကိုဇော်ဝင်းလိုင်ကြီးညာတော့ခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖော်လာဖြစ်ပါတယ်ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်ကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေဖိုင်ယူနားဆင်နေပါတယ် VOA ကိုနားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်
တော်တာရှင်နဲ့မြန်မာပြည်သူပြည်သားများအားလုံးဆွေးနွေးချမ်းမြေ့ကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.